Lame Yuga weather Judy Mary Satin Big Yare Nimabe, Magwidan Pamu Nema, Yipwa Muri Pipwagida Jong, Commission Tawin Siduri, Sun Sisini Jong Pipalame, Chino Town Kama. The Divine Bawin, Yuga Wenima Membe Nanuri, Judin Sana Me Big Pitari Panamani Mabe, Pamu Nema, Yuga Wesiganigu Popia Kede Sure Suswejane, Didangani Kango Yaga, and Yipwa Mu Pigirago, Akuka, Tawin Siduri, Sun Sisini Yaba. Lusu Luine, you the Chinity Chungia Pissin Padalo, so nice in the bee, she got worse than ya, seemingly, Chu Pauin, Ye Melule, Maguida, you got work commission to him, Usu to Uka, Vigo Piovare.
You got work commission, you didn't make a bit of the man here. Maria signed on to another lonely day. Not Guadano, DD, who Mania today, Mabel, not another chicken detained Havare. So Nagua Wale.
မျိုးနယ်မှာသူတို့ဒီနေ့စစ်ဆေးနေပါတယ်အဲ့ဒါလေဒီကစောင့်နေတာနော်အဲ့ဒါဒီမှာကျွန်တော်သိရမှာနော်အဲ့ဒါတော့ဟိုစစ်ဆေးပြီးတဲ့အချိန်မှာသူတို့ရေကောက်ပွဲဥယျာဉ်နဲ့ကြီးတယ်ဆိုလို့ရှိရင်ကြီးတဲ့အတိုင်းတော့မှာမယ်ဒီစစ်ဆေးနေတဲ့မှာနော်အတိုင်း60နဲ့တတိပိုင်းနေပါဝင်ကျူတီမဲပြရမှာပေါင်းမြုံနဲ့ကျွင်းကြီးရကရက်ွက်နဲ့ကြီးရကော်မရှင်ဥက္ကဋ္ဌကမဲဆန္ဒရှင င်ကန့်ကွက်မှုတွေထွက်ပေါ်လာခဲ့ပြီးနောက်အရေးယူပေးဖို့တောင်းဆိုခဲ့ကြတယ်လို့လည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပေါင်းမြုံနယ်လွှတ်တော်ကိုယ်စားလှယ်လောင်းဦးရဲထွန်းဝင်းကပြောပါတယ်
အခုဒီလိုအနေနဲ့တော့ဒီဟာဒီမဲတွေကိုကျွန်တော်တို့ကဆယ်ဖြတ်နေတယ်အဲဒီဘယ်ဘေဘီအပေါ်ခွာ40ကလည်းဘဲကန္တာအစ်စ်ဟောပေါ်ပြေကွန်ပြူမယ်နောက်ပြီးတော့ပြူရမယ်ကိုသူတို့တန်းပူတာကနောက်တစ်ချက်ကကြတဲ့ခါကျတော့ဒီဥပဒေနဲ့မညီလို့တဲ့ခေဟိုငကြီးတော်မရှင်ကလူတွေကိုရောရတော့မရှင်ကလူတွေကိုရောအဲဒီဖြိုက်တဲ့ကျွန်တော်တို့ဟိုညီရတဲ့ဆိုပြည်တံအရေးကြီးဖော်ရမှုလုပ်ပြရမှာပေါ့ဒါတော့အကြီးပါတော့တောင်းဆိုတာတွေပေါ့ကြီးပါကတောင်းဆိုတာတွေကိုဥပဒေနဲ့ညီရဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့အကောင့်ရဲ့ပေါ်ဆိုင်အောင်ကျွန်တော်တို့ဆွေးနွေးပြရမှာဆိုပြီးတတိပြလိုက်တော့ကြီးပါတဲ့ကြီးပါတာတွေကဆက်ခံသွားတာအဲကြီးပါတို့ကြီးပါတာတွေတောင်းဆိုတာတွေအားလုံးကိုလုပ်ပေးမယ်လို့တော့ခရိုင်ကမရှင်းတော့အဲ့လိုပြောပါတယ်
အငြင်းပွားမှုဖြစ်ပွားခဲ့ပြီးနောက်ကျွေးကြီးရာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုတာဝန်ကဖိရှားခဲ့ပြီးမဲပြည့်တဲ့လုပ်ငန်းရှင်တွေဆက်လက်ဆောင်ရွက်နိုင်အောင်စီစဉ်နေတယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်မဲမတမာမှုတွေရွေးကောက်ပွဲဆိုင်ရာစီကံဖောက်ပြက်သူတွေကိုတော့ငွေရန်ကနေထောင်ဒဏ်အထိအပြစ်ပေးနိုင်တယ်လို့လည်းရွေးကောက်ပွဲလုပ်ငန်းတွေကိုစောင့်ကြည့်ကဲခတ်နေတဲ့ကနောင် Institute ကဒေါက်တာဦးတန်းမြတ်ဆိုကပြောပါရယ်ဟော
ကျွန်တော်ကရွေးကောက်ပွဲမတမာမှုထဲမှာတော့ဒီငွေရန်နဲ့ထောင်ဒဏ်နဲ့နှစ်ရက်လုံးကိုတော့ထားလို့ရတယ်ဆိုပြီးတော့လှုပ်ထားတာရှိတယ်ဗျာ။ဒါပေမဲ့ဒီအဆုံးဖြတ်အပြည့်ပြက်ကပြည်တော်စုဒီရွေးကောက်ပွဲကော်မရှင်ရဲ့အဆုံးဖြတ်ဒီပြည့်ပြက်မှုစစ်စရာမျိုးဆိုတာမျိုးဖြစ်ထားတဲ့အတွက်ကြောင့်မို့အဲ့တော့ဘယ်လိုပြောမလဲဒီရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေအတွက်တည်ထောင်တော့ပြည်မှုပြည်တံလောအမျိုးထည့်ထားတာတော့မရှိဘူး။ဒီရွေးကောက်ပွဲမတမာမှုတွေလှုပ်လာခဲ့တယ်ဆိုရင်တော့အဲဒီမတမာမှုတွေဖြစ်ပေါ်လာမယ်ဆိုရင်တော့ဒီလိုအဲ့လိုခုနလိုငွေတံရောထောင်တော်နဲ့ရလုံးထားမလို့ရတယ်ဆိုပြီးတော့ဒီဒီကောက်ပွဲဒီဒီကောက်ဒီမောင်ရှင်ဆိုင်ဥပဒေမှာတော့ကြာထန်တာလို့ရှိတယ်ပေါ့နော်အဲ့တော့အဓိကတော့ဒီထဲမှာပြတာကတော့ဒီကြက်တသိန်းထက်မပိုသောငွေရံရဲ့တစ်နှစ်ထက်မပိုသောထောင်ဒဏ်ရဲ့ဆိုပြီးတော့ဒီထက်ကမျိုးရှိတယ
်ကိုဗစ်ကရောဂါကာလကန့်သက်ချက်တရားကျင်းပမဲ့ရွေးကောက်ပွဲမှာတက်ကြီးပိုင်းတွေမဲဆန္ဒနေမြေပြမရောက်နေသူတွေနဲ့နိုင်ငံဝန်ထမ်းအပါအဝင်ရွေးကောက်ပွဲနေ့မှာမဲပေးဖို့အခက်အခဲရှိသူတွေကိုစာနာပရိနိကစပီးကြိုတင်မဲပေးခွင့်ပြုထားတာပါ။နိုဝင်ဘာ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်တွေဝင်ရောက်ဆင်နွှဲကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပေမဲ့လွတ်လပ်မျှတဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနေမြေတွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းကြီးတန်းကျော်မဲပေးခွင့်ဆုံးရှုံးမဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။ကျွန်တော်ထောင်ကမ်းမှာ VOA တက်သတင်းပေးပို့ထားတာဖြစ်ပါတယ်။